HIV/AIDS ရောဂါချိန်ချောက်မှုတွေ2030ခုနှစ်မှာဆုံးသတ်စေဖို့ညီမကျအောင်မြင်ဖို့ဆိုရင်ကမ္ဘာတဝန်းကမိဖက်အဖွဲ့အစည်းတွေကြားမှာတန်ညီတဲ့လှုပ်ရှားကြဖို့အမေရိကန်နိုင်ငံရေးဝန်ကြီးဘလင်ကန်ကတိုက်တွန်းပါတယ်။ပြီးခဲ့တဲ့6နှစ်အတွင်းမှာ AIDS ရောဂါကူးစားရေးသမ္မတရဲ့ရေးပေါ်အစီအစဉ်ကနေတဆင့်နိုင်ငံသားကြီးဌာနအနေနဲ့အသက်ပေါင်းများစွာကိုကယ်တင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒသမလ1ရက်နေ့ကြားရောက်တဲ့ကမ္ဘာ AIDS ဒီနေ့နိုင်ငံသားဝန်ကြီးဘလင်ကန်ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း55နိုင်ငံမှာလူပေါင်းတန်း200ကျော်ကိုဒီခါမှာလူပေါင်းတန်း20ကျော်ကိုအသက်ကယ်ဆယ်ရေးကုသဆောင်ရွက်မှုတွေထောက်ပံ့ပေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အခုနိုင်ငံတကာ AIDS နေ့ဟာ HIV/AIDS ကြောင့်အသက်ဆုံးရှုံးခဲ့ကြရတဲ့လူပေါင်းတန်း42တန်းကျော်ကိုအမှတ်ရစရာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။2024ခုနှစ်ကမ္ဘာ AIDS နေ့မတိုင်ခင်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ UN AIDS အဖွဲ့ကြီးကနေပြီးတော့အစီအကံသစ်ဆောင်ထုတ်ပြန်ပြီးတော့ AIDS ရောဂါတိုက်ဖျက်ရေးတိုးတက်မှုတွေကိုနှောင့်နှေးစေတဲ့မညီမျှမှုတွေကိုဖြေရှင်းဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိန်းဂဏန်းတွေအရဆိုရင်တော့2023ခုနှစ်အတွင်းခန့်မှန်းကြေလူဦးရေ 39.6% တန်းဟာ HIV ရောဂါပိုးကူးစက်ခံထားရတယ်လို့ဆိုပါတယ်။အဲ့ဒီထဲလူဦးရေ 9.3% တန်းဟာမဖြစ်မနေလိုအပ်တဲ့စီးပွားမရကြဘူးလို့လည်းဖော်ပြထားပါတယ်။